ါရှင်ပါခင်ဗျာကျွန်တော်တို့အခုတစ်ပတ်တနင်္ဂနွေ RFA ဆွေးနွေးပွဲစကားဝိုင်းအစီအစဉ်မှာပြီးခဲ့တဲ့သတင်းပတ်ကပြီးဆုံးသွားတဲ့ဒီ15ချိန်မြောက်အာဆီယံထိပ်သီးညီလာခံအကြောင်းကိုကျွန်တော်တို့အခြေခံပြီးတော့အဓိကဆွေးနွေးသွားကြမှာဖြစ်ပါတယ်ဒီစကားဝိုင်းမှာပါဝင်ဖို့ဖိတ်ကြားထားတဲ့ဧည့်သည်တော်တွေကတော့ BMA မြန်မာသတင်းတပ်မဲ့ကအတွင်မှုဦးဆောင်မိုးဝေကြားပြင်းတရုတ်မြန်မာနယ်စပ်အခြေစိုက်မြမအရေးလိလာသူဥအောင်ကျော်စောနဲ့ထိုင်းနိုင်ငံကမြမအရေးလိလာသူဥအောင်နိုင်တို့ဖြစ်ပါတယ်။ဒီပြီးခဲ့တဲ့သတင်းပတ်ကောင်ကပြီးဆုံးသွားတဲ့အဲ့ဒီညီလာခံကိုအဖွဲ့ဝင်အရှေ့တောင်အာရှနိုင်ငံ10နိုင်ငံကသမရလေးဝန်ကြီးချုပ်တွေခေါင်းဆောင်တွေတက်ရောက်ခဲ့ကြပြီးအာဆီယံလူ့အခွင့်အရေးကော်မရှင်လို့အမည်ပေးထားတဲ့လူ့အခွင့်အရေးကာကွယ်စောင့်ရှောက်ရေးထိန်းသိမ်းရေးအဖွဲ့ကြီးကိုအတည်ပြုလက်မှတ်ရေးထိုးခဲ့ကြတဲ့အကြောင်းနဲ့မြန်မာနိုင်ငံမှာလာမယ့်2030ခုရွေးကောက်ပွဲကိုလွတ်လွတ်လပ်လပ်နဲ့တရားမျှတမှုရှိရှိကျင်းပပြုလုပ်ပါမယ်လို့မြန်မာစစ်အစိုးရဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်ကပြောကြားခဲ့တဲ့စကားကိုအားလုံးကကြိုဆိုကြတဲ့အကြောင်းသတင်းတွေပေါ်ထွက်လာခဲ့ပါတယ်။ဒီအာဆီယံထိပ်သီးညီလာခံအတွက်သူတို့အရင်တော့ရေးဆွဲထားခဲ့တဲ့လူအခွင့်အရေးထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ဥပဒေမူကြမ်းကိုအတည်ပြုလက်မှတ်ရေးထိုးနိုင်ဖို့အတွက်ပနားမဆွေးနွေးပွဲတွေလုပ်ခဲ့ကြပါတယ်။အဲ့ဒီအပြင်ဒီလူနန်းသားအလွာသေးသေးကလူတွေပါဝင်ဖွဲ့စည်းထားတဲ့လူမှုအဖွဲ့အစည်းတွေကကိုယ်စားတွေကိုလည်းပဲဒီအစည်းအဝေးပေါ်မှာတက်ရောက်ခွင့်ပေးမယ်ဆိုပြီးကိုယ်စားတွေရွေးချယ်ခဲ့ကြပါတယ်။အဲ့ဒီအချိန်မှာတည်းကပဲမကျေနပ်မှုတွေကျွန်တော်တို့ကြားနေရပါတယ်။ဒီတော့ဒီလူခွင့်ရေးထိမ့်သိမ်းစောင့်ရှောက်ရေးအဖွဲ့ကိုသူတို့ဖွဲ့စည်းခဲ့တာဟာဘလောက်အတိုင်းအတာကြီးအကောင့်ထဲပေါ်နိုင်မှာလဲဆိုတာကျွန်တော်တို့စဉ်းစားမိကြပါတယ်။ဒီတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုဆောင်မွေကဥစွာပထမသုံးသပ်ပြပါလားဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တို့ပထမဆုံးကဒီအာဆီယံနေပြီးတော့ဒီလူ့ခွင့်ရေးကော်မရှင်ပေါ့နော်သူတို့ဒီလူ့ခွင့်ရေးပထမသူတို့ဒီညင်ညာစတဲ့သူတို့အလုံးသဘောတူညီပြီးတဲ့နောက်ပိုင်းမှာတော်တော်လေးညှော်လင့်ချက်ကျွန်တော်တို့တော်တော်ထားပါတယ်ဒါတော့အာဆီယံအတွက်တော်တော်လေးအတိတ်ပဲရှိတဲ့ဒါကောင်းတဲ့ရလဒ်တွေဖြစ်လာလိမ့်မယ်လို့ထင်ပါတယ်ဒါပေမဲ့အခုနောက်ဆုံးနေ့ဖြစ်သွားတဲ့ဟာကိုကျွန်တော်ပြန်ကြည့်မယ်ဆိုလို့ရှိရင်တော်တော်လေးဟိုရည်ရွယ်ကောင်းပါတယ်ဒါပေမဲ့သူတို့ကတော့အဲ့ဒီဟာကိုပြောတာတော့ဒါအာဆီယံရဲ့တမိုင်းဝင်ပေါ့နော်ဒီလူ့ခွင့်ရေးကော်မရှင်ကိုတရားဝင်ဖွဲ့စည်းလိုက်ပြီးဆိုတော့အဲ့ဒီဟာကဘယ်ကနေစပြီးတော့ကျွန်တော်တို့မြင်ရလဲဆိုတော့စကြရမကောင်းတာပါစကြရသူတို့လုပ်တဲ့ဒီလူမှုအဖွဲ့အစည်းတွေကိုယ်စားလှယ်တွေနဲ့ဟလာဒီအာဆီယံခေါင်းဆောင်တွေနဲ့စကားပြောမယ်ဆိုပြီးတော့အဲ့ဒီစကားပြောမှုအစီအစဉ်ကြီးလုပ်တဲ့အချိန်မှာတကယ်တမ်းကျတော့နောက်ဆုံးမိတ်ချင်းကြမှာဆက်ပြီးတော့မြန်မာတို့ကမ်ဘောဒီးယားတို့လာအိုတို့ဖိလစ်ပိုင်တို့စင်ကာပူတို့ကစရှိတဲ့ကိုယ်စားလှယ်တွေစကားပြောမယ်လဲဆိုတော့ဒီလူတွေကိုဟိုဘယ်လိုကောင်းပြစ်ဆုံးနေကြည့်ခဲ့ပါဦးအဲ့တော့ကြည့်ချင်ရပြန်အဲ့ဒါကဘာ human right commission လဲဆိုတာကျွန်တော်တို့ကစဉ်းစားရဖြစ်လာပါတယ်။နော်အဲ့တော့ဘလူးကော်မလဲသူတို့ကတကယ်တမ်းဟို EU တို့ဘာလို့နဲ့သွားပြီးတော့ပကုန်းချင်းရှင်ပြီးတော့ဟလာ human right အကြောင်းကိုအလေးနဲ့ထားပြီးတော့ပြောကျင်တယ်လို့ဆွေးနွေးကျင်တယ်လို့ဒါမျိုးလေးစားတယ်လို့မျိုးပုံစံပြခဲ့ပြင်မယ်လို့တကယ်တမ်းကဘာမှအသေးပဲမရှိတဲ့ဟလာဘလူးကော်မလဲကျွန်တော်တို့
ဟန်ပြအဖွဲ့ကြီး
တားဖြစ်ပြီးတော့သွားမှာပါတယ်ဟန်ပြနော်ကျွန်တော်တို့အသေးပဲရှိတယ်ဒီအဖွဲ့အစည်းတစ်ခုကိုပဲကျွန်တော်တို့ကမြင်လိုက်ရတယ်ဆိုတော့ချင်းချင်းချင်းကျွန်တော်တို့တွေ့လိုက်ရတယ်တွေ့လိုက်ရတဲ့အချိန်မှာတော်တော်ကိုစိတ်သက်ကြပါတယ
်ဟုတ်ကဲ့ခုနကကိုစံမိုးကြီးပြောလို့ပေါ့ဒီမြန်မာတို့ကမ်ဘောဒီးယားတို့စင်ကာပူတို့ဆိုတဲ့နိုင်ငံတွေကဒီလူ့အခွင့်အရေးသူတို့မှာကဒီအနောက်နိုင်ငံတွေမှာလို့ဘာမှလွတ်လွတ်လပ်လပ်ပေးထားတာမှမရှိပဲဟိုဒါသူတို့အနေနဲ့ကန့်ကွက်မယ်ဆိုတော့မဆန်းတော့မဆန်းဘူးပေါ့ဗျာကိုအောင်နိုင်ရောဒီကိစ္စဘယ်လိုမြင်လဲခင်ဗျာ
ဟုတ်ကဲ့ဒီလူခွင့်ရေးဖွဲ့ကတော့သူတို့ကဟိုအာဆီယံကအပြကောင်းဖွဲ့ထားတဲ့သဘောမျိုးဖြစ်တာပေါ့နော်ဆိုဒီမှာ EU ဥရောပသမဂ္ဂတို့နဲ့ရှင်တခြားနိုင်ငံတကာအဖွဲ့အစည်းနဲ့ရှင်လို့ရှင်ရောအာဆီယံအဖွဲ့အစည်းတွေကလည်းလူခွင့်ရေးတွေကိုမြင့်တင်နေပါတယ်ကာကွယ်နေပါတယ်ဆိုတော့အပြကောင်းအောင်တက်တက်ဖွဲ့လိုက်တယ်လို့ဖြစ်သွားတယ်အဓိကတော့သူ့မှာဟို promotion နဲ့ prevention ပေါ့နော်ဒီမှာကာကွယ်ရေးနဲ့မြင့်တင်ရေးဆိုတဲ့အပိုင်းတွေမှာတကယ်တမ်းကာကွယ်တဲ့အပိုင်းကိုဘာမှလုပ်ပိုင်ခွင့်မရှိတဲ့ဒီလူခွင့်အဖွဲ့အစည်းဖြစ်လာတဲ့အတွက်ကြောင့်ဘာမှတော့ထူးထူးခြားခြားလုပ်နိုင်မယ်လို့မမြင်ပါဘူး။ဒီအာဆီယံအဖွဲ့ကြီးမှာလူခွင့်ကိုထိမ့်သိမ်းစောင့်ရှောက်မဲ့အဖွဲ့ကြီးရှိတယ်ဆိုတော့အပြားသက်သက်ပေါ်လာတော့ဖြစ်တယ်။တနိုင်ငံတနိုင်ငံကလူခွင့်ချိုးဖောက်မှုတွေလုပ်တယ်ဆိုရင်သူ့မှာဘာမှအပြစ်ပေးရေးယူနိုင်တဲ့အခွင့်အာဏာမရှိပါဘူး။အဲအခုလိုအခွင့်အာဏာမရှိတဲ့အဖွဲ့အစည်းကြီးကဘာသွားလုပ်မှလဲပေါ့နော်ဟိုအာဆီယံကလည်းဟိုအရင်တစ်ခေါက်စီဝေးတော့ဆိုလို့ရှိရင်ဇော်အောင်ဆန်းစုကြည်ရဲ့ဒီအမှုအတွက်သူတို့အထူးပဲစိုးရိမ်ပါတယ်အထူးပဲပူပန်မိပါတယ်ပြောတယ်အခုတစ်ခေါက်စီဝေးရောက်တယ်ဇော်အောင်ဆန်းစုကြည်ကိုထောင်ချလိုက်တယ်ဒီမှာဘာမှမလုပ်လာဘူးပေါ့နော်ဆိုတော့အခုတစ်ခေါက်လည်းဒီလူခွေဖွဲ့စည်းဖွဲ့လိုက်တယ်ရွေးကောက်ပွဲအကြောင်းပြောတယ်ဘာမှမဖြစ်နိုင်လဲသူတို့ဘာမှမတတ်နိုင်ပါဘူးဆိုတော့ဒါကြီးက ဟိုဘာမှထိရောက်မဲ့ body ဒီမဟုတ်သေးဘူးလို့တော့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့အဲဒီကိစ္စပေါ်မှာကောင်ကျော်စိုးရဲ့အမြင်လဲကြားပြတယ်ပြပြောပါအောင
်ဟုတ်ကျွန်တော်ကတော့ဟိုကူရပြောတယ်ဗျာကော်နိုင်တော့မင်းတို့ပြောကြတယ်လို့ပါပဲဟိုဒါပြဆိုအခြေခံရအခုကကော်နိုင်ပြောတယ်ပဲဒီ ASEAN နိုင်ငံတွေက EU တော့ရှိနေမယ် EU တို့လို့ဒီကတော့ human right ပေါ့နော်ဒီမျိုးစီရ develop ဖြစ်နေတဲ့နိုင်ငံတွေနှစ်ပေါင်းများစွာအနေထိုင်ပြီးတော့လူခွေးတွေပါတယ်ဒါပြည့်စုံရှိတဲ့နိုင်ငံတွေမှာပေါ့တာသူတို့ရဲ့ ASEAN မှာဒီ community ပြည်နိုင်ငံတွေပေါ့နော် Vietnam တို့ Cambodia တို့သူနိုင်ငံတွေမှာကိုတို့အနိုင်စနစ်နဲ့ချက်လုံးနေတဲ့နိုင်ငံတွေဖြစ်တဲ့အတွက်ဒီလူကိုဒီလိုဖွဲ့ဒီလိုလူမျိုးတွေပါတယ်ဒီနိုင်ငံမျိုးတွေပါတယ်ပေါ့နော်မလေးရှားလည်းမလေးရှားလည်းပေါ့စင်ကာပူတို့ရှင်တဲ့ဒါတကယ်ဆိုကောဒီမျိုးကြီးရဲ့တကယ်ကိုအနာရှင်တော့ကျွန်တော်ကလည်းနိုင်ငံတွေဖြစ်တော့အာရှရဲ့အခြေခံဟိုကအတော်များပါပဲဗျာအနာရှင်ရဲ့လက္ခဏာတွေတပတ်ကြီးစနစ်ရဲ့လက္ခဏာတွေအများကြီးရှိအောင်ပါဘယ်လိုနည်းနဲ့မှဒီဒီမျိုးကြီးကြီးလန့်ကြတဲ့လူခွေရဲ့ဖွဲ့စည်းမျိုးတစ်ခုကိုပြီးဆောင်နိုင်မှာမဟုတ်ပါဘူးခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီလူအခွင့်အရေးကော်မရှင်ဆိုပြီးတော့ဟလာလူအခွင့်အရေးထိန်းသိမ်းစောင့်ရှောက်ရေးပါညာလုပ်မယ်ဆိုတာကဟန်ပြလို့ပဲကျွန်တော်တို့အများလည်းပဲမြင်ထားကြတာပါပဲအဲ့တော့ဒီကိစ္စကိုကျွန်တော်တို့ခဏထားပြီးတော့ဒီမြန်မာနိုင်ငံအစိုးရဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်နဲ့နိုင်ငံခြားရေးဝန်ကြီးဦးညောင်ဝင်းတို့ဒီစီဝေးဘွဲကိုတက်လာတဲ့အကြောင်းเนาะနောက်သူတို့ပြောခဲ့ဆိုခဲ့တာတွေကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးကြအောင်ဗျာအဲ့တော့ဗိုလ်ချုပ်ကြီးသိန်းစိန်ကဒီစီဝေးဘွဲမှာလာအစည်းအဝေးတွေကသူတို့ကတခမ်းမိတခမ်းဟိုနေရာဒီနေရာရွှေ့ရွှေ့ပြီးတော့လှုပ်ကြတဲ့အခါမှာဒီသတင်းစာဆရာတွေသတင်းတောက်တွေလိုက်လာလို့ရှိရင်အများအားရှောင်ပုံးပြီးတော့ကြွေရှောင်ပြီးတော့တွားတယ်မင်းရင်လည်းပဲမကြားညောင်ဆိုတော့ဘာမှမပြောဆိုရကျွန်တော်ကြားတယ်ဒီတော့ဒီမိုကရေစီနိုင်ငံထူထောင်မယ်ဆိုတော့နော်ပုံကိုယ်တွေကစာနယ်ဇင်းသမားတွေကိုသတင်းတောက်တွေကိုအဲ့ဒီလောက်တော့မှကြောက်နေတယ်ဆိုလို့ရှိရင်ဒါဘယ်လိုများသူတို့စကမ်းသွားမလဲဆိုတာစဉ်းစားစရာတခုပေါ့အဲ့နောက်ဝင်ရောဗိုလ်ချုပ်ကြီးတင်ဆိုင်ရနေပြီးတော့တခါပြောသွားတယ်ဒီလာမယ့်နှစ်2010ခုနှစ်ရွေးကောက်ပွဲကိုတရားမျှတပြီးတော့လွတ်လွတ်လပ်လပ်နဲ့ကျင်းပပေးပါမယ်လို့ပြောတာကိုအာဆန်ကောင်းဆောင်တွေကယုံကြတယ်ဗျာအဲ့တော့သူတို့အနေနဲ့ယုံတော့အောင်ဘာတွေများအထောက်အထားတွေသူတို့တွေ့ရလို့လဲเนาะအကျဉ်းသားတွေဝင်ရင်တော့9000လောက်လွတ်ပေးတဲ့ကိစ္စကိုဒါကိုတိုးတက်မှုလို့ယူဆသလားဟာဒေါ်ဆန်းစုကြည်နဲ့ဒီအနောက်တိုင်းတန်တမန်တွေပေးတွေ့တာကိုပဲဒါကိုတိုးတက်မှုလို့ယူဆသလားဘာတွေကိုဘယ်လိုသူတို့ယုံကြည်ပြီးတော့များမြန်မာနိုင်ငံအကြောင်းကိုသူတို့ဒီမိလာကံမှာမပြောဘဲနဲ့သူတို့မဝေဖန်ဘဲနဲ့နေခဲ့ကြတယ်ဆိုတာလေကျွန်တော်တို့ဆွေးနွေးကြအောင်လားဗျာကဲအဲ့တော့ကိုစံမိုးဝေပဲပြောပါဗျာ
အာဒီဒီကလေအစရန်ကကဘယ်ကောင်မတကယ်တမ်းတွေးကြည့်မယ်ဆိုရင်မြန်မာကုသလေအဖွဲ့နဲ့မြန်မာအစိုးရတော်တော်အပြတ်ထွက်ပါတယ်။ရှင်းပြရင်ဒီကလေအစရန်ကကတော်တော်များများမှာဆိုလို့ရှိလို့ရှင်ဒီမြန်မာနိုင်ငံရဲ့ဒီလူခွေးကိစ္စတို့မြန်မာနိုင်ငံမှာဖြစ်နေတဲ့ဟာစီနေရီနဲ့ပတ်သက်ပြီးတော့အများအားဘယ်ကောင်လဲဟိုပြောဆိုဝေဖန်ဆွေးနွေးတာတွေကဒီနောက်ပိုင်းတွေမှာတော်တော်လေးဆက်စစ်စစ်လေးရှိခဲ့ပါတယ်။ဒါပေမဲ့ဒီအချိန်မှာတော့တော်တော်လေးကိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အဝေးပိုင်းဟိုကျင်းသွားတဲ့အပြင်မြန်မာနိုင်ငံကခုနပြောတဲ့ပုံစံကြီးသိသိပြောရွေးကောက်ပွဲကိုဟုတ်လားဟိုညံ့ညတာနဲ့အားလုံးပါဝင်နိုင်တာလောက်ပါမယ်ပါ냐ဆိုအဲ့ဒီဟာကိုပဲဟိုခင်းပြီးတော့အကုန်လိုက်သွားတယ်အာဆီယံရဲ့ပုံစံလည်းဒီကိစ္စကြည့်လို့ရှိရင်သူအတိုင်ဖောင်းနေကိုတွားနေတဲ့ပုံစံမျိုးကျွန်တော်မြင်နေရတယ်ဗျဒီအာဆီယံကိုတိုင်ကတကယ်တမ်းဘယ်လိုခေါ်မလဲချစ်ချစ်ရောက်ရောက်ဟိုလေးလေးနက်နက်ပြောခြင်းဆိုခြင်းနဲ့အနေထားမျိုးကမရှိတာကတော့ဘယ်လိုခေါ်မလဲတိတာထင်ရှားပါတယ်နော်အဲ့ဒီမြန်မာအစိုးရကတကယ်တမ်းသူကပြောနေပြီနဲ့ဘာတစ်ခုမှတော့ခုနပြောလို့ဟိုမလုပ်ပါဘူးလုပ်တာလည်းမမြင်ရပါဘူးเนาะကျွန်တော်တို့မြင်ရတာကပြီးခဲ့တဲ့ဒီဟလာဖွဲ့စည်းပုံအခြေခံတုန်းကဘာလုပ်သွားတယ်ဆိုတာကိုဒါကျွန်တော်တို့ကမြင်တာဟုတ်เนาะအဲ့တော့အဲ့ဒီဟာကြီးကစကားပဲပြောနေတာကြာအခုချိန်မှာဘာမှလည်းဒီဟလာပုတ်ပွင့်လင်းလင်းရှိတဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ဟာတွေညာချင်းလည်းမရှိသေးဘူးဟလာဘာကြောင့်ဆိုတာတော့မသိဘူးအကယ်၍အခုချိန်မှာသာဟလာဟို2010ရွေးကောက်ပွဲလုပ်နေဆိုတာမျိုးလို့အခုချိန်မှာရွေးကောက်ပွဲနဲ့ပတ်သက်တဲ့စီမံဥပဒေတွေတုတ်ရွေးကောက်ပွဲဒီပါတီတွေကိုတီထောင်ဝင်နေပြီเนาะစပြီးတော့ငယ်ငယ်ခိုင်ခိုင်ကြီးပမာကြီးမှာဟိုလွတ်လွတ်လပ်လပ်နဲ့ဟလာဒီမိုကရေစီနိုင်ငံကိုပေါ်ဆောင်ဖို့အတွက်ဟလာအဲ့လိုဖန်ပြီးရတာကဘာမှမမြင်ရပါဘူးเนาะနောက်တစ်ချက်ကဘာလဲဆိုတော့အခုရွေးကောက်ပွဲလှုပ်ပေးမယ်ဆိုရဲစစ်ဆိုးရ1990တော့လှုပ်ပေးခဲ့တဲ့အဆိုးရပါပဲเนาะအဲ့ဒီတော့ဒီဟာရဲ့သူ့ရဲ့ဟလာဂုံတိတ်ခါတော့ဘယ်လောက်ရှိတယ်လဲပေါ့เนาะရွေးကောက်ပွဲအနိုင်အရှုံးနေဘူးပေါ့ဘလိုမျိုးဆုံးဖြတ်မှာလဲဒီလိုကဗိုလ်ချုပ်စောမောင်ရွေးကောက်ပွဲလုပ်သေးခဲ့တယ်ဒီလိုဖြစ်လို့နောက်ဗိုလ်ချုပ်စောမောင်ပြုတ်ပြီးတော့ဟာဗိုလ်ချုပ်တန်းရွှေတက်လာတယ်ကအခုတော့ဟာအဲ့ဒီဟာကဘလောက်ယုံကြည်စိတ်ချဘလောက်ယုံကြည်စိတ်ချအောင်လုပ်ပေးနေတယ်လဲဘလောက်ယုံကြည်စိတ်ချဆိုတာရှိတယ်လဲဆိုရင်မြင်ဝင်နေတာကျွန်တော်တို့ကဘာတစ်ခုမှမမြင်ရသေးပါဘူးလို့အဲ့ဒါကိုတော့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံသားတွေဘောကတော့ပို့ပြီးတော့အတွင်းသီးတွေပေါ့ဗျာကဲအဲ့ဒီအပေါ်မှာပဲပေါ့လေကော်နိုင်ကဘယ်လိုများမြင်လဲခင်ဗျာ
ဟုတ်ကဲ့အဲ့မှာကျွန်တော်ကတော့နှစ်ပိုင်းပေါ့နော်အာဆီယံပိုင်းနဲ့တပိုင်းမြန်မာဆိုရပိုင်းနဲ့တပိုင်းနှစ်ပိုင်းလေးပြောချင်တာအာဆီယံပိုင်းကတော့သူတို့ဆိုရင်ကမြန်မာနိုင်ငံရဲ့အခြေအနေတွေကြောင့်မြန်မာနိုင်ငံငါကန့်လန့်ကန့်လန့်ဖြစ်နေတာကြောင့်မလို့သူတို့နဲ့အမေရိကန်တို့သူတို့ရဲ့သူတို့နဲ့ EU တို့ကြားမှာဆက်ဆံရေးအဆင်မပြေမှောက်သူတို့ဆိုရင်လည်းအခုအမေရိကန်ကလည်း engagement လုပ်ဖို့လာပြီနော်မြန်မာနိုင်ငံနဲ့မြန်မာဆိုရနဲ့ဆက်ဆံသွားမယ်ဆိုတဲ့မူဝါဒလာတယ်နောက်ဥရောပသမဂ္ဂကလည်းအဲ့လိုမျိုးဆက်ဆံနေတဲ့အခါကျတော့အာဆီယံကမြန်မာနဲ့ပတ်သက်လို့အာဆီယံပေါ်မှာတိခိုက်လာမှာစိတ်မရှိတော့ဘူးဆိုပြီးတော့စိုးရိမ်မှုလျော့သွားပြီးတော့လေပန်ပြောင်းသွားပုံရပါတယ်မြန်မာအစိုးရကတော့ဒီပွဲမှာတော့တော်တော်လေးဟိုလူလဲကြတယ်လို့ပြောရင်ပြောရမှာပေါ့နော်သူတို့လှုပ်လှက်ပြီးတရားမျှတရွေးကောက်ပွဲလုပ်ပေးပါမယ်နောက်တစ်ခါကျတော့ဟိုဒေါ်အောင်ဆန်းစုကြည်ကိုလည်းသူ့ရဲ့သဘောထားပျော်ပြောင်းလာတယ်ဆိုလို့ရှိရင်သူ့ကိုနေအခြေကျုံချထားတာတွေကိုကျွန်တော်ရှော့ပေးကောင်းရှော့ပေးပါမယ်ဆိုတာမျိုးပြောလာဟိုသဘောကသူတို့ဟိုပြောသွားတဲ့စကားလုံးကပါလဲဆိုတော့ဒေါအောင်ဆန်းစုကြည်သဘောထားမပြောပြောင်းလို့သူ့ကိုချုပ်ထားပါတယ်ဆိုတဲ့အသေးပဲမျိုးတောက်ကောက်ချင်တယ်ကောက်လို့ရဆိုတော့ခါကြတော့ဟိုဒီပွဲမှာတော့မြန်မာအစိုးရတော်တော်လေးလူလဲကြတယ်ဒီအာဆီယံဆမ်မစ်ဒီညီလာခံညီမတိုင်ခင်မှာလဲသူတို့အကျဉ်းသားတွေလွှတ်ပေးတဲ့ကိစ္စဒေါအောင်ဆန်းစုကြည်နဲ့ဒီတန်တမန်နဲ့တွေ့ပြီးတဲ့ကိစ္စတော့ဆန်းစုကြည်နဲ့ဝင်းကြီးဝောင်ကြည်တို့တွေ့တဲ့ကိစ္စဒီဟာတွေကသူတို့သဘောထားပြောလာပုံကြားတယ်ဆိုတဲ့ဟာလေးကိုသူတို့ပြပြီးတဲ့ခါမှာသူတို့ဒီအာဆီယံညီလာခံကြီးမှာသူတို့ပေါ်တက်ရောက်လာမယ့်ဖိအားတွေကိုရှောင်လဲသွားနိုင်ခဲ့တယ်ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျ။ဟုတ
်ကဲ
့ဟုတ်ကဲ့ကျွန်တော်လည်းကိုအောင်နိုင်နဲ့အမိတူပါလေ
။ဟုတ်ကဲ့ကိုအောင်ကျော်စော
ပရာအီဒီယာအပိုင်းမှာတော့တစ်ချက်တိုးကျင်တာပေါ့ဗျာအမေရိကန်ကိစ္စတော့အရေးကြီးတာပေါ့ဗျာအမေရိကန်ကိစ္စအရေးကြီးတော့ EU ရဲ့အမေရိကန်အရေးကြီးတော့ဒီကိုယ်နိုင်ပြောသလိုပါပဲ EU နဲ့အမေရိကန်ကိစ္စအတွက်ရည်ရွယ်ပြီးတော့ခုလိုအမေရိကန်ရဲ့ engagement policy လုပ်မယ်ပါ냐ဆိုတော့အဲ့ဒီအခြေအနေလိုက်ပြီးတော့အဲဒီတခြားလုံးတို့ရက်ခဲ့တဲ့ stand တွေပေါ့နော်ဆလေးကြီးညောင်းတုံးအားတွေကိုနော်ကူရဆိုတဲ့ဒီကျွန်တော်တို့ခွန်လာမင်းလုပ်ခဲ့တဲ့ဗညီမားရှိမှကိုဘူညာဖို့ဝိုင်းကြိုးရအမျိုးတွေတခုမှထွက်မလာပဲနဲ့ဆန်နေတာကိုဗစ်နာရှိတဲ့ဒီသူရဲ့ paper မှာ၃ကြောင်းလောက်ပဲနော်တရားမျှတတဲ့ရုပ်ောက်ပဲတခုဖြစ်နိုင်မလို့လစ်နေလို့လုတ်ပြီးလို့နေဆိုတာမျိုးတွေအမြေပြီးဖြစ်လာတယ်။ဒါပေမဲ့ကျွန်တော်တခုထပ်ပြီးခံစားရတော့ဒီနေ့အာဆီယံကိုအဓိကလွှမ်းမိုးလာတာပြောပြီးဖြစ်တယ်ဆိုတာဒုဗီရဲ့ဒီဒုဗီအခုလက်ခတ်ပြောပါ10 billion လောက်ဒီအာဆီယံရဲ့ infrastructure နဲ့ပတ်သက်လို့သူထပ်ထည့်ဒေါ်လာ10 billion ထည့်တယ်လို့ပြောနေတာအဲ့တော့အာဆီယံထဲမှာရှိတဲ့ဒီ problem များနိုင်ငံမှာဒုဗီနဲ့ဆက်တယ်မကင်းဖြစ်လာဒုဗီရဲ့ဥစ္စာလည်းပုံပြီးကြီးလာအဲ့ဒီနေ့ဒီဥနယ်ပေါ်မှာဆက်ဆံရေးကိုကြီးပြီးတော့လည်းဒါရီအများကြီးပါအဲ့တော့ကျွန်တော်ထင်တာတော့အာဆီယံရဲ့ဒီလိုသဘောထားဖြစ်လာတာအမေရိကန်ရဲ့ engagement policy တခုရဲ့တည်းမဟုတ်ဘူးတေးဥဒီပြဿနာတွေလည်းပါလာလို့ရတယ်တေးဥရဲ့ PR တွေပေါ့နော်ပါလာလို့ဖြစ်မှာ။နောက်ခုရပြောတယ်ကဓမ္မဒီဘိုင်းကပြောမယ်ဆိုရင်ဓမ္မအစိုးရဒီခုဒီပြောတယ်ပေါ့နော်။ဒါမျိုးတွေပြောတယ်ဆိုတာကတော့သူတို့ရဲ့စာအမတ်တွေရှိတာပဲဓမ္မကြီးကအုံသိပါတယ်။သူတို့အကျိုးစီးပွားတွေနဲ့အထူးသဖြင့်မလေးရှားတို့နော်ထိုင်းတို့နော်ဒီနိုင်ငံတွေပေါ့ဗျာအထူးသဖြင့်ဒီနိုင်ငံတွေအားဆိုလို့ရှိရင်ဒီဓမ္မပြရဒီ investment အများကြီးလုပ်ပြီးအခုစင်ကာပူနဲ့ပါတော့ဗျာဒီအဲဒါတွေကကျွန်တော်တို့တိုင်းပြည်ရဲ့ပြည်သူတွေတနည်းရန်သူတွေပါနော်ဒီအမေရိကနိုင်ငံတေးဥတို့အိန္ဒိယတို့ကယနေ့ကျွန်တော်တို့ဒုက္ခပြည်သူတွေဒုက္ခပင်လေဝေတဲ့မှာဝိုင်းဝန်းပြီးတော့ဒီမြန်မာရှေ့အစိုးရနဲ့ပေါင်းပြီးပြည်သူတွေရဲ့ဘောရဲ့ဆိုတဲ့နေဆက်ဒါကျွန်တော်တို့ဒီဘက်ကသာပြည်သူတွေရဲ့ရန်သူတွေတေးဥတို့အိန္ဒိယတို့စင်ကာပူတို့ထိုင်းတို့ပေါ့နော်ဒါပြောကြမယ်ဆိုရင်ဒါပေမဲ့နိုင်ငံတကာမျက်နှာစာအနေနဲ့ပြောလို့လေကျွန်တော်တို့ဘယ်လိုပြောမလဲအဲ့တော့အဲ့ဒီလိုအခြေအနေအောက်မှာဗမာပြည်အစိုးရကဘာတွေတွေးဘာလုပ်လဲသူတို့အကုန်သိပါလားဒါပေမဲ့သူထုံးတာပေါ့ဗျာသူတို့ရဲ့ charter ထဲမှာပါသူကတိတ်ပြီးတော့ဒီနိုင်ငံကိုချက်ဖို့မဆက်ဖို့ဘူးဆိုတာသူနိုင်ငံအသီးသီးမှာလည်းသူတို့ကတချို့နိုင်ငံကအားလားရှင်လို့လုပ်နေတာသူပြင်ကာဘောဒီးယားဒီကူလာကွန်မနစ်ဂျက်ပေါ့နော်ဟမ်ဆင်တော့ပေါ့လူအမှန်ဆိုးဝါးတယ်လူတွေတော့ဒီလူတွေစိတ်မင်းတော့အဆင်မရှိတဲ့လူတွေသူတို့အဲ့လိုလူမျိုးတွေနော်ဗီယက်နမ်တို့တပါတီအာနာရှင်စနစ်နိုင်ငံတွေကွန်မနစ်ဖြစ်တယ်ပေါ့နော်အဲ့တော့အဲ့လိုနိုင်ငံမျိုးတွေဆိုတော့ဒီတေယုတ်ပြည်ရဲ့ order နဲ့အရှေ့မှာ order လွှမ်းမိုးလာတဲ့ခါမှာဗမာအစိုးရကိုဖျားကိုညှော့လာတယ်လို့ကျွန်တော်ကဟိုကိုအောင်နိုင်ဝင်ကိုထပ်ပြီးတော့ဒီ factor တစ်ခုတွေထပ်တိုးကြည့်ပါလားထပ်တိုးကြည့်ပါလားဟုတ်ကဲ့
ဟုတ်ကဲ့နောက်ပြီးတော့အဲ့ဒီမှာဝင်းကြီးတို့ဝင်းကြီးတိမ့်တိမ့်ပြောသွားတဲ့စကားတွေလည်းရှိတာပေါ့ဗျာဟိုဟလာဟိုမြန်မာမျိုးပေါ်မှာထိုင်းနိုင်ငံကိုစန့်ကျင်တဲ့ပုံကိုယ်တွေအဖွဲ့အစည်းတွေကိုလက်ခံထားမှာမဟုတ်ဘူးဆိုတဲ့စကားအဲ့ဒီဟာလည်းပဲဘယ်လိုရည်ရွယ်ချက်နဲ့ပါဦးဆိုလို့လဲဆိုတာစဉ်းစားပြတခုဖြစ်လာတယ်အဲ့တော့ထိုင်းနိုင်ငံမှာရှိနေကြတဲ့ဟိုစစ်အစိုးရကိုစန့်ကျင်နေကြတဲ့ ဒီမိုကရေစီအင်အားစုတွေကိုလက်မခံပါနဲ့လို့အသေးပဲဆောင်းသလားစတာမျိုးပေါ့နော်အဲ့ဒါတွေလည်းပဲစဉ်းစားကြတယ်တမျိုးဖြစ်လာတာပဲအဲ့တော့ဒီညီလာခံတစ်ခုလုံးမှာခုနပြောလို့မြန်မာနိုင်ငံအပေါ်နော်သူတို့ဝေဖန်ပြစ်တင်မှုတွေညော့သွားတာဟာဒါခုနကိုစံမိုးဝေတို့ကောင်းနေလို့ပြောသွားကြပြီမြန်မာစစ်အစိုးရအတွက်ကတော့ဒါအများထွက်သွားတယ်လို့ပဲယူဆမှာပါဒီတော့ဒီညီလာခံကနေပြီးတော့မြန်မာနိုင်ငံမှာလာမယ့်နှစ်ရွေးကောက်ပွဲကျင်းပပြုလုပ်တာကိုသူတို့စောင့်ကြည့်ရုံပဲရှိတယ်ဆိုတော့တကယ်လို့မျှော်လင့်တယ်လို့ဖြစ်မလာရင်သူတို့ဘာလုပ်မလဲနော်သူတို့အနေနဲ့မြန်မာနိုင်ငံကိုအရေးယူလို့ရမလားမြန်မာနိုင်ငံမှာဒီရွေးကောက်ပွဲလုပ်တဲ့အခါမှာလာမဲလိန်နာတွေမတမာမှုတွေဖြစ်လာမယ်ဆိုလို့ရှိရင်ကဲသူတို့အာဆင်အနေနဲ့ဘာလုပ်နိုင်မလဲဒါတွေရောကျွန်တော်တို့ဆွေးနွေးလို့ရတာပေါ့ဗျာကိုစံမို့ပြောမလား
အာအဲ့ဒီဟာပြောရမယ်ဆိုရှင်အခုအာဆီယံကတကယ်တမ်းအဲ့လိုဖြစ်လာလို့ရှင်လည်းဘာမှမလုပ်ဖြစ်နိုင်ပါဘူးဒါတော့သိကြပါလေနော်အမှန်ကအခုချိန်မှာဗမာပြည်တွင်းမှာကောအစိုက်ခံနေကြတဲ့မှာကောအကုန်လုံးကပြောနေကြတာကဒီဟာကဆိုတာဒီရေကောက်ပွဲမတိုင်ခင်မှာဆွေးနွေးပွဲတွေလုပ်ဖို့ရေတကယ်ကိုစစ်မှန်တယ်ဟုတ်လားဒီအနေငယ်ကြီးအကျဉ်းသားတွေရှုတ်ပေးဖို့နော်နောက်ပြီးတော့ဒီ constitution နဲ့ပတ်သက်ပြီးတော့ဟိုဒီအခြေခံဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်စရာလေးတွေရှိတာလေးတွေကိုဟိုနှိမ့်နိုင်ကြဖို့ဒီဟာကိုဒေါက်တာစုကြည်တို့နဲ့တွေ့ဖို့ဆိုပြီးတော့အကုန်လုံးကပြောနေတဲ့ချိန်မှာဒီအာဆီယံညီတာခံကြီးတစ်ခုလုံးကဘာဝဲပြောနေတယ်ဆိုတော့ဒီဟလာဒီလုံးမဲ့ဟလာရမ်းပြမျိုးပုံ9ချက်နဲ့ပဲဆက်သွားဖို့ဆိုတာယူပဲဥစားပြီးပြီးတော့ပြောနေတာဆိုတော့အဲ့ဒီဟာကချင်းပြောလို့ရှိလို့ရှိရင်တကယ်ကိုပြမပြည်တူတူဟလာပြမပြည်ထဲမှာဖြစ်နေတဲ့လူတွေတောင်းတနေတဲ့ဟာနဲ့ကတကယ်တမ်းကဟိုကင်းလွတ်နေတယ်မဟုတ်ဘူးသူကအခုရွေးကောက်ပွဲပဲလုပ်ပြီးမှအဲ့ဒီကောက်ကကျွန်တော်ပြောလို့ပေါ့ဒီရွေးကောက်ပွဲလုပ်တဲ့ဆွေးရတာကဘယ်တော့ဟိုသူတို့ပြောနေပြီနဲ့စိတ်ချရမလဲယုံကြည်စိတ်ချမှုရှိနိုင်မလဲဆိုတဲ့ခါလေးအဲ့လိုစိတ်ချအောင်ကဘာတွေလုပ်ပေးနေပြီလဲဆိုတာတွေကိုဘယ်လိုခေါမလဲစမ်းစစ်တာတွေဖောက်ပြတာတွေအဲ့ဒါတွေခါလေးဘာမှဟိုဖြည်းဖြည်းစီစီတိုက်တွန်းတာမလုပ်ဖဲနဲ့အာဒီလမ်းတာမျိုးပုံ9ချက်နဲ့အကောင့်ထဲပို့ဖို့တွန်းအားပေးနေတာမျိုးကတော့ဘယ်လိုခေါမလဲဒီအနာနဲ့ဖေးနဲ့တခြားပြည်ပမာပြည်တကယ်တမ်းဒီမိုကရေစီရရှိဖို့ဟုတ်လားဒီမှာတကယ်တမ်းစစ်မှန်တဲ့ရင်းမြန်ရေးနော်ပြန်လည်ရင်းများစီတာကိုဖြစ်လာဖို့ဘယ်လိုကောင်းလဲစစ်ဆိုးရအလိုအကျိုက်လိုက်ဆောင်နေတယ်လို့ပဲကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျအ
ဲသူတို့ပြောသွားတော့သူတို့ခုနကကိုဦးအောင်ကျော်စောပြောသွားလို့ပေါ့နော်ဒီကိုမျက်နှာစာမှာတုံးချောင်းတော့ပါတယ်သူတို့ကအချက်၄ချက်ထောက်ပြထားပါရေကောက်ပွဲနဲ့ပတ်သက်လို့ကလွတ်လပ်ရမယ်မျှတရမယ်အားလုံးပါဝင်ရမယ်ပြီးလို့ရှိရင်လွတ်လပ်ပွင့်လင်းမှုရှိရမယ်ပေါ့နော်ဒီအမှတ်သားလေးနိုင်ငံတကာလက်ခံနိုင်မယ်အဲ့မဲ့ဟိုအဓိကပြောချင်တာကတော့အဲ့ဒါမဖြစ်လို့ရှင်လည်းသူတို့ဘာလုပ်မယ်ဆိုတာလည်းမပါဘူးပေါ့နော်။ဘာမှမပါတဲ့ခါကျတော့ဒါတွေတော့ဖြစ်တင်ပါတယ်လို့ပြောလိုက်ယုံနေနေတော့ဖြစ်မလာဘူးပေါ့။ဆိုတော့ခြုံပြောရင်တော့အာဆီယံဘက်ကကျွန်တော်တို့ဘာမှမျှော်လင့်ထားလို့မရပါဘူး။အာဆီယံကတော့မျှော်လင့်စရာမရှိဘူးလို့အဲ့လိုပဲပြောရမှာပါခင်ဗျ။
ဟုတ်ကဲ့ကိုနိုင်အခုပြောသလိုပေါ့သူတို့ကဖြစ်စေချင်တာသူတို့ပြောတယ်နော်အဲ့ဒီဆက်မှာဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးကျင်းသားတွေကိုလှုပ်ပေးဖို့လိုအပ်တယ်လို့လည်းသူတို့ပြောတယ်မလွှတ်ရင်ရောသူတို့ဟလာမလုပ်နိုင်ပါလေစေဆိုးရကနေပြီးတော့ဟလာရွက်ောက်ပဲနီးတော့မှကတ်ပြီးတော့လှုပ်ပင်းလှုပ်ပေးမှာပေါ့ဗျာသဘောတော့ဖြစ်ချင်တယ်ဖြစ်မှာပေါ့နောက်တစ်ခုကကျွန်တော်တို့အကုန်လုံးလည်းမြင်ခဲ့တွေ့ခဲ့ပြီပဲစေဆိုးရအနေနဲ့ကဒီလိုနိုင်ငံတကာညီလာခံနေဆွေးနွေးပွဲကြီးနီးလာပြီဆိုလို့ရှိရင်ဒီရုပ်ပြကောင်းအောင်လို့နော်ကုလသမဂ္ဂအထွေထွေညီလာခံနှီးလာပြီဆိုရှင်အကျဉ်းသားတွေလှုပ်ပေးတာတို့အခုအာဆီယံနှီးလာတဲ့အချိန်မှာဒီလိုဟာမျိုးတွေလက်ရောမှုလေးပြလာတာတို့ကကျွန်တော်တို့လက်ကွက်ကလေးတွေလို့ကျွန်တော်တို့ပြောလို့ရတာပေါ့လေဒီအကျဉ်းသားတွေလှုပ်ပေးဖို့ဘာဖို့ဆိုတဲ့ကိစ္စကိုအာဆီယံကပြောတော့ပြောနေတာပဲဒါမှလို့လက်တွေ့မှာဘယ်လိုဖြစ်လာမလဲဆိုတာလည်းစဉ်းစားကြရတရပါပဲကိုအောင်ကျော်စောခင်ဗျဒီခုနပြောခဲ့တဲ့လူခွင့်ရေးကိစ္စတို့နိုင်ငံရေးအကျဉ်းသားကိစ္စတို့ဘာများပြောစရာရှိပါလဲ
အော်ဒါတော့ဒီလိုပြဟိုသူတို့ကုကုရကြိုးတဲ့ဒီအာဆီယံနိုင်ငံတွေဆိုတာကခင်ဗျဟိုသူတို့ချောက်သူတို့ဆင်နိုင်ငံတွေမျိုးနေဒီဘွဲမှာနောက်ပိုင်းဟိုဝိုင်းမှာပါတယ်ပြီးတော့တရုတ်တို့အိန္ဒိယတို့ဘာလို့လဲအများကြီးပါရသူတို့ဗမာပြည်အခြေအနေကိုကျွန်တော်တို့နေဆက်မှာရှိတဲ့ဗမာတချို့တွေကသူတို့သိပါလေအော်ဒီအစိုးရဘာလို့မကြိုးသူတို့ပြည်ဒါပေမဲ့သူတို့အားလုံးကဗမာပြည်ထဲမှာကိုကျွန်တော်တို့ရှိနေတယ်ကျွန်တော်တို့ရဲ့ဘဝပိုင်ပေါ့နော်တရားစတာတွေအားလုံးအတွက်ပေါ့သူတို့ကတိတ်ကိုဟို energy ကိုစုစုစုများတော့အဲ့ဒီဟာကိုပဲတိမ်မကြီးလူကြီးကြတဲ့အခါမှာဗန်မိုးကြီးသူတို့ငြိမ်ပြီးတော့ချက်ဆိုင်ကြီးကောလုတ်တယ်နော်ထိုင်းကဆိုလို့ရှိရင်ထိုင်းနိုင်ငံကြီးကဗမာနိုင်ငံကြီးကိုထိုင်းသိမ်းနားမြောဗမာပြည်ကထိုင်းပြည်သူတွေနိုင်ငံကြီးကိုနားလေဒီကွတ်ပြောတဲ့ဒုတန်းရွှေတို့ဘူရှမန်တို့ဒီလူတွေကဘာမှစိတ်မနေလည်းမဟုတ်ဘူးဒီလူတွေလက်ကားလူတွေလူတွေအဲ့လိုလူမျိုးတွေတောင်မှထိုင်းရဲ့အထောက်အပံ့ပေါက်တယ်အဲ့တော့ကုလက်ကုကရာကုလက်ပြောတယ်ပေါ့နော်ဟိုထိုင်းနေမြေကနေဗမာနေမြေထဲမှာခဲထိုင်းကိုတိုက်ခိုက်တဲ့လူတွေလက်ခံမထားပါဘူးဆိုတာကလည်းသူကနှစ်မျိုးတော့တိတ်တိတ်ဆိုတယ်တစ်မျိုးကလည်း
ဒီတရားခေတ်ကပြောသူလို့ပေါ့နော်ဒီထိုင်းနယ်ထဲမှာရှိတဲ့ကျအတိုက်ခံအဖော်ကြီးတို့ရှင်းပြလိုက်တာရှင်းပြပေးရဆိုသူပြောသူပဲတစ်ဖက်ကလည်းထိုင်းကိုဂရန်တီပေးတယ်လို့ပြောကျွန်တော်တို့ဒါမဲ့တကယ်တမ်းဗမာဆိုရရဲ့ဒီအချိန်ပေါင်းများစွာလုပ်ခဲ့တဲ့အတွင်းပိုင်းပတ်တန်းတွေအခုက2006မှာဗိုလ်သားရှင်ပစကအစပြောခဲ့တာနော်အဲဒီရင်ကဗိုလ်တီဦးပေတော့ယင်းနေ့ရုပ်ကဗိုလ်တီဦးဟယ်လီကော်ပတာဖြတ်ကြတဲ့ကိစ္စအပါပေါ့နော်ထိုင်းနဲ့ပတ်သက်သိသိနေတဲ့လူမှာအမှုရှိကြတယ်ထိုင်ကိုချကြနေတာပေါ့ဗျာအဲဒီဘာဘာဖြစ်တာကဒါပေမဲ့တို့ထိုင်ကိုကြည့်ကောင်းအောင်တို့ကထိုင်နယ်မြေအဲ့လိုလုပ်ပါလေသူတို့ပြောထားတာအဲ့တော့ဒီမှာအစိုးရဘယ်လိုအစားလဲဆိုတာကိုတော့ဘယ်လိုလူသားတွေလဲဆိုတာသိသွားတယ်အဲ့ဒါပေမဲ့ဘာလို့မပြောလဲသူတို့မှရှိတဲ့ဒီနေဆီယံနိုင်ငံတွေရဲ့ဒီအချက်လေပေါ့ဒီနိုင်ငံရဲ့ဝင်ရောက်မရှိဖက်ဘူးဆိုတဲ့အချက်လေချက်ပါတယ်နောက်သူတို့ပင်ကိုကသက်ဆိုင်ရာနိုင်ငံတော်များများမှာသက်ဆိုင်နိုင်ငံချို့ကသူတို့ကိုယ်တိုင်ကဝင်ရောက်အဲဒီလိုအခုချုပ်ပေါက်တဲ့အစိုးရဖြစ်နေရတယ်ပါတယ်ဒါမှမဟုတ်ဒီလိုအခြေအနေမျိုးမှာကျွန်တော်တို့တက်တော့ခုကောင်းတာလေအစိုးရအကောက်ပေါ့နော်ကျွန်တော်တို့ပြည်သူများအဖို့ကဘယ်သူမှမျှော်လင့်ကြမလို့အမေရိကန်လည်းမျှော်လင့်လို့မလို့တရုတ်လည်းမျှော်လင့်ကြမလို့ကျွန်တော်တို့အင်အားကိုကျွန်တော်တို့စီးရုံအင်အားနဲ့ပဲကျွန်တော်တို့လွတ်မြောက်ရေးကျွန်တော်လုပ်ရမှာဖြစ်တယ်ဆိုတာကိုပုံစံချင်းချင်းဖြစ်နေတာပေါ့ဗျာဟုတ်ကဲ့
โอเคကျွန်တော
်ဖျက်ပြောပါမ
ယ်ဟုတ်ကဲ့ကျွန်တော်ဆက်မွေးပါကျွန်တော်အဲ့ဒီအချိန်မှာဒီမှာဖြတ်ပြောချင်တာကတော့ဘာလဲဆိုရင်ဒီဟာကခွင်းရေးကိုအသုံးချပြီးတော့ထိတိမိမိဘယ်လိုဟောမလဲပမာဝင်ကြီးချုပ်ကဟိုလူလက်ကျလိုက်တယ်လူပြောရမလို့ပါပဲ။ဘာဖြစ်လို့လဲဆိုတော့ဒီခုအာဆီယံကြီးလာကံဖြစ်နေတဲ့ကာလမှာပဲဒီထိုင်းမှာကဟိုအရင်တော့ဝင်ကြီးချုပ်ဟောင်းဟိုအခုပြည်ရေးဖြစ်နေတဲ့ဒီဂျက်ဆင်ကဟိုကမ္ဘောဒီးယားမှာသွားပြီးတော့နေမယ်ဆိုပြီးတော့ကမ္ဘောဒီးယားဝင်ကြီးချုပ်ကလည်းလက်ခံမယ်ဆိုပြီးတော့အဲ့လိုပြောလိုက်တဲ့အချိန်ကအဲ့ဒီဟာကိုအခွင့်အကောင်းယူပြီးတော့လေအဲဒီဘာမှဝင်ကြီးချုပ်ကပြောလိုက်တဲ့ပုံစံမျိုးပါအဲ့တော့ဟိုတစ်ချက်ခုနှစ်ချက်ပြတ်ပေါ့နော်အဲဒါမျိုးကလည်းဟိုကလည်းဟိုတက်ဆင်ရတဲ့ဘာမှပြီးသွားနေဖို့ကလည်းအစီအစဉ်ရှိတာမရှိတော့ကျွန်တော်မသိပါဘူးဒါပေမဲ့အဲ့ဒီဟာကိုသူကအခွင့်အရေးယူပြီးတော့အဲဒီ timing ဒီပုံမှာရှိနေတဲ့ဇမားအတိုက်ခံတွေကိုနှိပ်ကွပ်အောင်လို့ရဲ့နောက်ပြီးတော့ဒီအခြေအနေပေါ်မှာမူတည်ပြီးတော့ပြောလိုက်တာလည်းတကွဖြစ်နိုင်တယ်လို့ကျွန်တော်မြင်ပါတယ်
တက္ကသိုလ်ကတော့မီးမလာတဲ့တိုင်းကြီးမှာတော့မနေဘူးနဲ့ကစားမှု
အခြေအဝင်နဲ့နေလာပါပြီ။အဲ့တော့ကိုအောင်ကျော်သောကညီကုန်းချုပ်အနေနဲ့ဗာများပြောပြရှိပါသေးလဲဗျာ
။ဟောဘုရားကျွန်တော်အချမ်းမြေအခြေပြောယူဒီဒီအေရှာတို့ဘာလို့ဆိုရလဲသူတို့အချိုးစည်းဝါးဘဝရက်ပြီးတော့ပြောကြတာ။ကျွန်တော်တို့ပဲကုသိုလ်ကံထိုးရမသိဘူးဗျာ။ကျွန်တော်တို့တိုင်းပြည်ကတော့ဆုတ်ပြတ်တဲ့ဒီတိုင်းကြီးအုပ်ချုပ်မိလို့တဲ့လူကြီးလက်ထက်မှာနော်ကျွန်တော်တို့ရဲ့ဘဝအမွေနှစ်တွေရဲ့ဒီကသယံကြာတာတွေပါလေပေါ်ပေါ်များများကိုတွေ့ရှာကိုသိရှိရတယ်ဖြစ်တယ်အဲ့တော့အဲ့ဒီဟာဒီကြောင့်တကယ်တကယ်စစ်မှန်တဲ့တိုင်းကြီးကောင်းတဲ့လူကျွန်တော်တိုင်းပြည်ကအခါအခြားအင်းနဲ့နိုင်ငံတွေကို75%တွေဖြတ်ကျော်သွားနိုင်ပြီလေတော့ဒီလိုတစ်ဖက်မှာကျတော့ဒီလိုကောင်းမှုမျိုးချောင်းကျွန်တော်တိုင်းပြည်ကအခုအင်းနာချင်းနိုင်ငံတွေကအလှူအယက်ဒီစစ်မှုအစီအစဉ်ကိုဖားပြီးတော့ကျွန်တော်တို့အားရိုးချိုးကြနေကြတာအဲ့တော့ဒါဘာလို့ဖွပြလို့ကျွန်တော်တို့ဘသူမှအားကိုးရမလို့ဘူးကျွန်တော်တို့အားကိုးလို့လည်းမရဘူးနော်အမေရိကန်ဒေါ်လာကောအာဆီယံဒေါ်လာကောတရုတ်ကြီးဒေါ်လာကောအိန္ဒိယဒေါ်လာကောကျွန်တော်တို့ဖားတာကျွန်တော်တို့ပြည်တွင်းကပြည်သူတွေအားနဲ့နော်ကျွန်တော်တို့ဟိုဝိုင်းဝန်းပြီးတော့ညီညီနဲ့လှုပ်ဆောင်မှလာလေဒီနေ့ဒီရွှေမသားရွှေဒီမောင်ရဲ့ဒီ click ကလေကျွန်တော်တိုင်းပြည်ပြည်မအောင်လုပ်နိုင်နေမယ်လို့ကဒီတိုင်းကိုပြင်ရပေးပြီးသားဖြစ်တယ်လို့ကျွန်တော်တို့အစိုးရအကောင့်ပြေကျွန်တော်နားလည်ပါတယ်ခ
င်ဗျဟုတ်ကဲ့ကောင်းနေအောင်ခင်ဗျဟ
ုတ်ကဲ့ချုပ်ပြောမယ်ဆိုရင်တော့လူခွင့်ရေး body ပေါ့နော်အာဆီယံလူခွင့်ရေး body ကတော့အာဒါကပေါ်လာပြီဆိုတာလေးဖြစ်တယ်ဒါကအာဆီယံရဲ့အတွက်ကတော့လူခွင့်ရေးကိစ္စကြီးဆောင်ရွက်နေပါတယ်ဆိုတော့ဟန်ပြဖြစ်တယ်အာဆီယံပြည်သူတွေရဲ့လူခွင့်ရေးကိုကာကွယ်မဲ့အစားအာဆီယံနိုင်ငံတွေရဲ့အစိုးရတွေကိုကာကွယ်မဲ့အလားအလာတွေပဲရှိနေပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့တော့အာဆီယံနိုင်ငံကြီးကဇာမရွေးကောက်ပွဲမှာတိတိယောက်ယောက်ဘာမှလုပ်နိုင်မယ်လို့မမြင်ရဘူးအဲ့လိုပဲတောက်ချက်ချမှာပါခင်ဗျ။ဟု
တ်ကဲ့ကျွန်တော်ညီကုန်းချုပ်အတင်းနဲ့ကိုစံမိုးဝေရောဘယ်လိုများပြောချင်ပါသလဲခင်ဗျ။
โอเคကျွန်တော်ကတော့အဲ့ ASEAN ဒီလာကန်မှာအပြီးမှာဒီမလေးရှားကဟလာဒီနိုင်ဂျီးရီးယားကပြောသွားတဲ့ဟာကိုပဲပြန်ပြောရလို့ရှိလို့ရှင်ဝန်ကြီးဦးသိန်းစင်ကသူ့ကိုပြောတယ်ရဲ့နေပြည်တော်မှာပါလီမန်ကြီးစောင့်နေပါပြီဆိုတော့ဟလာသူကမှတ်ချက်ပြန်ပြီးတော့ဒီပါလီမန်ကြီးစောင့်နေတာဒီဒီမိုကရေစီရဖို့ဆိုတာမျိုးတွေဆိုဒီပါလီမန်ကြီးစောင့်တာကဒါအခုအဆင့်တစ်ခုမဟုတ်ဘူးဆိုတာမျိုးတော့ဒီမှာလေနော်ဒါပေမဲ့ဒီ ASEAN နိုင်ငံတွေကမြန်မာရေးနဲ့ပတ်သက်လို့ရှင်တကယ်တမ်းကဟိုပစတ်နယ်ပဲပြောနိုင်တဲ့အခြေရှိပါတယ်တကယ်တမ်းကျွန်တော်တို့တိုင်းပြည်အတွက်ဘာမှဒီချစ်ရရောက်လုပ်နိုင်ပြနိုင်တာမရှိပါဘူးခုကဥပအောင်ကျော်ပြောသွားတယ်လို့ပဲကျွန်တော်တို့လောက်ရမှာကတော့ကျွန်တော်တို့ဘုံမှာဒီရဲ့ ဟလာဒီမိုကရေစီရရှိရေးဟိုနိုင်ငံရဲ့ဒီအမျိုးသားပြည်နယ်ရင်ကြားစစ်ရေးဖြစ်ဖို့ကတော့ကျွန်တော်တို့တန်းပြည်တွေကလူတွေပဲစူးစမ်းကြရမှာဖြစ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရထားတဲ့အချိန်ကပြည့်နေပြီမလို့ဒီကနေ့တနင်္ဂနွေဆွေးနွေးပွဲစကားဝိုင်းကိုဒီမှာပဲရနာတော့မှာဖြစ်ပါတယ်အခုလိုပါဝင်ပြီးတော့ဆွေးနွေးသုံးသပ်ပေးကြတဲ့အတွက်ကြောင့်ထိုင်းနိုင်ငံအခြေစိုက်မြန်မာသတင်းသမက်ကအတူရင်မှုဥဆံမိုးဝေတရုတ်မြန်မာနယ်စပ်အခြေစိုက်မြန်မာအရေးလိလာသူဥအောင်ကျော်စောနဲ့ထိုင်းနိုင်ငံကမြန်မာအရေးလိလာသူဥအောင်နိုင်တို့ကိုအားရပြေကကျေးဇူးတင်ရှိကြောင်းပြောကြရင်ညီကုန်းချုပ်ပြရစေစောတာရှင်အပေါင်းကိုစိတ်နှပြကြမှာရှင်လန်းကြပါစေခင်ဗျာ